တရုတ်ပြည်ဟာမြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံနေနဲ့ထိစပ်နေတဲ့သူ့ရဲ့နယ်နိမိတ်လုံခြုံရေးကိုတိုးမြှင့်ဖို့အတွက်ဥပဒေတရားကိုစနေနေ့တုန်းကပြဋ္ဌာန်းလိုက်ပါတယ်။အိန္ဒိယနယ်စပ်နဲ့နယ်နိမိတ်အငင်းပွားမှုအာဖဂန်နယ်စပ်မှာတာလီဘန်ရဲ့အာဏာပြန်ရလာပြီးနောက်ရွှေ့ပြောင်းနေထိုင်သူတွေအများပြားဝင်ရောက်လာနိုင်တဲ့အခြေအနေတွေဒါအပြင်မြန်မာနဲ့ဗီယက်နမ်နိုင်ငံတွေကနေတရားမဝင်ဝင်ရောက်မှုတွေကြောင့်ကိုဗစ်ရောဂါကူးစက်ပြန့်ပွားနိုင်တဲ့အခြေအနေတွေစတဲ့အခြေအနေတွေကိုကာကွယ်ဖို့အတွက်နယ်စပ်လုံခြုံရေးကိုတွန်းမြင့်ပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်နဲ့ဗီယက်နမ်နိုင်ငံနေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဂွမ်ရှိပြည်နယ်အတွင်းကတရားမဝင်ဝင်ရောက်လာသူတွေထံကနေကိုဗစ်တွေပြန်လည်ကူးစက်မှုတွေရှိနေလို့ဆိုပါတယ်။ဒါ့အပြင်အာဖဂန်နိုင်ငံမှာတာလီဘန်တွေအာဏာပြန်လည်ရရှိပြီးတဲ့နောက်ဒုက္ခသည်တွေအများအပြားဝင်ရောက်လာတာဒါမှမဟုတ်တရုတ်ပြည်ကဝီဂါမွတ်စလင်တွေနဲ့ချိတ်ဆက်ဖို့အတွက်အာဖဂန်ဘက်ကနေအစ္စလာမစ်အစွန်းရောက်တွေဝင်ရောက်လာမှာကိုလည်းတရုတ်ဘက်ကစိုးရိမ်နေပါတယ်။တရုတ်ပြည်ရဲ့အချုပ်အခြာအာဏာနဲ့နယ်နိမိတ်တွေကိုထိရောက်စွာကာကွယ်သွားမယ်လို့အဲ့ဒီဥပဒေအစ်စ်မှာဖော်ပြထားပါတယ်။အဲ့ဒီဥပဒေဟာမြန်မာနိုင်ငံအပါအဝင်နယ်စပ်ပြဿနာဖြစ်နေတဲ့အိန္ဒိယဒါ့အပြင်အင်အားကြီးနိုင်ငံဖြစ်တဲ့ရုရှားဒါ့အပြင်မြောက်ကိုရီးယားအပါအဝင်နိုင်ငံပေါင်း14နိုင်ငံနဲ့ထိစပ်နေတဲ့ကုန်းနှင်းနယ်နိမိတ်တွေကိုဘယ်လိုကာကွယ်မလဲဆိုတာအသေးစိတ်ဖော်ပြထားပါတယ်။